စစ်တပ်အာဏာသိမ်းထားတာ၄လကျော်လာချိန်မှာမြန်မာနိုင်ငံတလွှားဆီအာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့အတူလက်နက်ကင်တွန်းလှန်မှုတွေပါရှိလာနေချိန်မှာပဲရှစ်တောင်အာရှအာဆီယံအဖွဲ့ရဲ့ကိုယ်စားလှယ်နှစ်ဦးဟာချက်တပရီနေမှာမြန်မာနိုင်ငံကိုရောက်လာပါပြီ။ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝန်ပီဟန်ဂျူဆစ်နဲ့အာဆီယံအတွင်းမှုချုပ်လင်းချောက်ဝါရုနှစ်ဦးဟာချက်တပရီနေညမှာနေပြည်တော်ကိုရောက်လာတာဖြစ်ပြီးတောက်ကြမနဲ့ပိုင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ကြောင်းမြန်မာအရာရှိကြီးတို့ရဲ့ပြောကြားချက်ကိုကိုကာပြီး AFP သတင်းမှာဖော်ပြထားပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတွေ့ဆုံပွဲအပြီးမကြာခင်မှာသတင်းထုတ်ပြန်ပေးမှာဖြစ်ကြောင်းစစ်ကောင်စီပြန်ကြားရေးအဖွဲ့ကသတင်းတောက်တွေကိုအတည်ပြုထားပါတယ်။အာဆီယံကိုယ်စားလှယ်နှစ်ဦးအနေနဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိမရှိတော့မသိရသေးပါဘူး။NUG ကိုစစ်တပ်ကအကြမ်းဖက်အဖွဲ့ဖြစ်နေခြေညာထားတာဖြစ်ပါတယ်။ April 24ရက်နေ့ကမြန်မာအရေးအာဆီယံအထူးအစည်းအဝေးကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တာဖြစ်ပြီးအစည်းအဝေးအပြီးမှာနိုင်ငံနဲ့အကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့ပါဝင်တဲ့အချက်၅ချက်ပါအာဆီယံဘုံသဘောတူညီချက်ကိုရခဲ့တာဖြစ်ပေမဲ့အခုချိန်ထိမြန်မာဘက်ကတိတိကျကျလိုင်နာတာမရှိသေးပါဘူး။ဒီအစည်းအဝေးကျင်းပခြင်းတော့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တည်ထောင်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းဖရက်ရှနာဘာဂနာကလည်းအခုချိန်ထိမြန်မာပြည်ထဲကိုဝင်ရောက်ခွင့်မရသေးပါဘူး။